American Democrat Donald Trump ရဲ့အသားကြီး Donald Trump Jr. နဲ့ Russia ဆိုတာနဲ့ဆက်နွယ်နေတဲ့ရှေ့နေတို့အကြားအတိုက်ခံ Democratic Party Hillary Clinton နဲ့ပတ်သက်တဲ့အချက်လက်တွေရဖို့အတွက်2016တုန်းကတွစ်ဆုံဆွေးနွေးပွဲဟာလုံးဝတရားဝင်တယ်လို့ဒါဟာနိုင်ငံရေးမှာလှုပ်ယှုပ်လှုပ်ဆင်တစ်ခုလို့သမ္မတ Trump ကတနင်္ဂနွေနေ့မှာပဲခုခံပြောဆိုလိုက်ပါတယ်။ New York Trump Tower မှာရှိတဲ့သမ္မတရွေးကောက်ပွဲမဲဆွယ်ဖို့ဌာနချုပ်ကဒီတွစ်ဆုံပွဲနဲ့ပတ်သက်ပြီး Trump ရဲ့နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်ထဲမှာ Russiaရှိနေဖြစ်သူနာတာလီယာဗက်ဆယ်နစ်ကရာနဲ့သူ့ရဲ့သားတို့ရဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်ဒီကိစ္စကိုသူကြိုတင်ပြီးမသိခဲ့အကြောင်းနဲ့ဒီတွေ့ဆုံပွဲကနေဘာရလကောင်းမှလည်းမရခဲ့ဘူးလို့ဖော်ပြထားပါတယ်ဒီတွေ့ဆုံပွဲဟာရုရှားကလင်းငယ်ရင်းမွေးစားဖို့အတွက်သူ့သားကရှိနေတဲ့တွေ့ဆုံတာဖြစ်ကြောင်းသမ္မတထရမ့်ကလွန်ခဲ့တဲ့တစ်နှစ်လောက်ကလမ်းလွဲစေတဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပေမဲ့သူ့ရဲ့သားကနောက်ပိုင်းမှာဒီတွေ့ဆုံပွဲဟာထရမ့်မဲဆွယ်ဖို့အတွက်အတိုက်ခံကလင်တန်နဲ့ပတ်သက်ပြီးရာဇဝတ်မှုမြောက်စေတဲ့အချက်လက်တစ်စုံတစ်ရာရနိုင်ဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းပြောပါတယ်။ထရမ့်တာဝါမှာဆွေးနွေးပွဲလုပ်ဖို့အတွက်စီစဉ်တာနဲ့ပတ်သက်ပြီးတားဖြစ်သူတရားရင်ဆိုင်ရမှာစိုးရိမ်ရတဲ့အတွက်အခုရက်ပိုင်းတွေအတွင်းရရှိတဲ့အချက်လက်တွေဟာလုံးဝအတုအယောင်တွေသာဖြစ်ကြောင်းသမ္မတထရမ့်ကပြောနေတာပါ။ထရမ့်တာဝါမှာဆွေးနွေးပွဲလုပ်မယ်ဆိုတာကိုမလုပ်ခင်ကလေးကထရမ့်ကိုသူ့သားကပြောထားပြီးသားဖြစ်ကြောင်းအထူးစုံစမ်းမှုရောဘတ်မော်လာကိုထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်သူမိုက်ကယ်ကိုဟင်းကပြောဆိုဖို့အတွက်ပြင်ဆင်နေချိန်မှာပဲအခုလိုထရမ့်ရဲ့ညှင်းဆိုချက်ထွက်ပေါ်လာတာပါရောဘတ်မော်လာဟာ2016သမ္မတရွေးကောက်ပွဲမှာရုရှားပါဝင်ပတ်သက်မှုကိုစုံစမ်းစစ်ဆင်နေတာ15လရှိနေပါပြီ